တရုတ်အစိုးရကမျှတမှုမရှိဘဲပံ့ပိုးမှုတွေပေးနေတဲ့အတွက်တရုတ်ရဲ့လက်စစ်ကားတင်ပို့မှုကိုအခွန်ကို38ရာဂိုင်နှုန်းယာယီတိုးမြှင့်ကောက်ခံမှာဖြစ်ကြောင်း EU ဥရောပသမဂ္ဂရဲ့ကြေညာချက်တွေပြောကြားချက်ကနေ EU နဲ့တရုတ်ကြားလက်ရှိတင်းမာမှုတွေပိုးပြီးတိုးလာမယ်အန္တရာယ်ရှိနေပါတယ်ဥရောပကားကုမ္ပဏီတွေကိုဓာတ်ဆီ3ကားကနေလျှက်စစ်အား3ကားတွေထုတ်နိုင်အောင်ပံ့ပိုးနေတဲ့ EU ကဒီကိစ္စအတွက်မနစ်ကစပြီးစတင်စုံစမ်းစစ်ဆေးရမှာတရုတ် EV ကားကုမ္ပဏီတွေကဥရောပကုမ္ပဏီတွေကိုတရားမျှတမှုမရှိဘဲဈေးပြန်လျှော့ပြီးရောင်းခဲ့တဲ့အတွက်တွေ့ရတယ်လို့ပြောပါတယ်တရုတ်ကုန်သည်ကြီးများအသင်းကလည်း EU တင်ပို့မှုကိုလက်ရှိတဲ့အခွန်10ရာခိုင်နှုန်းတိုးကောက်ခံမယ်လို့တုံ့ပြန်ပါတယ်ဒီပြဿနာကိုနှိမ့်နှဲဆွေးနွေးအဖြေရှာနိုင်တယ်လို့ပြောနေကြပေမဲ့တရုတ်ဘက်ကနိုင်ငံရေးအရာရောကိုကျိုးစည်းဝါကာကွယ်မှုအရာပါအခုလိုတုံ့ပြန်တာပါ EU ဘက်မှာတော့ဒီကိစ္စအတွက်သဘောထားကွဲနေပါတယ်ဂျာမနီလိုကားထုတ်လို့ရမှာစံတင်ထားတဲ့နိုင်ငံဟာတရုတ်နဲ့ကြီးမားတဲ့ကုန်သွယ်မှုရှိနေတဲ့အတွက်သူ့ရဲ့ထုတ်ကုန်တွေထိခိုက်မှာစိုးရိမ်နေတာဖြစ်ပြီးလက်ရှိမှာလည်းတရုတ်ရဲ့ချင်းချောက်မှုကိုခံနေရတာပါဂျာမနီလိုစိုးရိမ်နေတဲ့နောက်တနိုင်ငံကဆွီဒင်ဖြစ်ပြီးပြင်သစ်နဲ့အီတလီတို့ကတော့တရုတ် EV ကားတွေအတွက်ခွန်တိုးကောက်ဖို့အတွက်နှောင်းအားပေးနေတာဖြစ်ပါတယ်